မြန်မာစစ်တပ်ကရိုက်တာတည်င်းဌာနနဲ့လွတ်တော်အမတ်တို့ကိုရာဇဝမှုမြောက်စေတဲ့အသေးထက်မှုနဲ့တရားဆွဲလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်စစ်တပ်ကပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ကအရင်းရမြို့သူ2ဦးသေဆုံးခဲ့တယ်လို့ဘူးစီတောင်မြို့နယ်ကလွတ်တော်အမတ်ပြောတာကိုကိုကာဘီရိုက်တာတည်င်းမှာဇန်နဝါရီ25ရက်နေ့ကဖော်ပြခဲ့ပြီးတည်င်းပတ်အနေနဲ့ကြာမှာစစ်တပ်ကတရားဆွဲလိုက်တယ်လို့ဆိုပါတယ်စစ်တပ်ကပြလိုက်တဲ့အမြောက်ကြီးစံထိမှန်ပြီးအဲ့ဒီအမျိုးသမီးတည်ဆုံးကြတာနဲ့တခြားအယတ်သားတွေထိခိုက်ဒဏ်ရာရကြတယ်ဆိုတာမဟုတ်မှန်ကြောင်းအဲ့ဒီဖြစ်ချင်းဟာရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းရိုက်တာရဲ့သတင်းထွက်လာပြီးမှစစ်တပ်ကပြန်လည်ခြေပတ်ခဲ့ပါတယ် AA ကတော့သူတို့လက်ချက်မဟုတ်ကြောင်းနဲ့ညှင်းဆိုပြီးစစ်တပ်ကြောင့်အဲ့ဒီလိုတည်ဆုံးထိခိုက်ဒဏ်ရာရကြတယ်လို့ပြောပါတယ်ရိုက်တာသတင်းဌာနနဲ့ဒေသခံလွတ်တော်အမတ်တို့ကိုအဝေးဆက်သွယ်ရေးပုံဥပဒေပုံမှ66ကကြီးနဲ့တပ်မတော်ကဆွဲချက်တင်ထားကြောင်းဘူးတီတော်မျိုးနဲ့ယာယီရဲစခန်းမှူးကျော်သူကပြောပါတယ်အစိုးရကိုဝေဖန်သူတွေအွန်လိုင်းပေါ်မှာအသေးအဖက်သူတွေကိုဒီပုံမှနဲ့ဆွဲဆိုထောင်ချလိုက်ရှိပြီးအများဆုံးထောင်ဒဏ်3နှစ်အထိကြာခံရနိုင်တယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်အဲ့ဒီဆွဲချက်နဲ့ပတ်သက်လို့အခုချိန်ထိရိုက်တာသတင်းဌာနကိုအသိပေးရခြင်းမရှိသေးကြောင်းမကြာခင်မှာအကြောင်းကြားတော့မှဖြစ်ကြောင်းယာယီစခန်းမှူးကပြောပါတယ်ဘူတီတော်မျိုးနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥမ္မောင်ကျော်စံကိုတရားစွဲနိုင်ရေးအတွက်အမျိုးသားလွတ်တော်ဥက္ကဋ္ဌထံအကြောင်းကြားထားတယ်လို့လည်းသူကပြောပါတယ်